လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဖွဲ့စည်းတာသာပါရှိပြီးကာလုံရဲ့လုပ်ပိုင်ခွင့်တာဝန်တွေကိုတီးခြားဖော်ပြထားတာမရှိပါဘူး။ဒါကြောင့်ကျန်းခိုင်ရေးပါတီကဥဆောင်ပြီးပြင်ဆင်မှုပြည်တော်စုလွတ်တော်ကိုဒီနေ့တင်သွင်းလာတဲ့ဥပဒေချမ်းမှာတော့ကာလုံရဲ့တာဝန်တွေကိုထပ်မံဖြည့်ဆွက်လာတာပါ။အုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍအပြန်အလှန်ထိန်းចောင်းရမှာတမရစနစ်ကိုပုံမှုပြင်ပြင်စေဖို့သမရကမြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံချက်နဲ့လွတ်တော်တွေကိုဖြတ်သိမ်းနိုင်တဲ့အခွင့်အရေးကိုရရှိစေဖို့အခုလိုပြင်ဆင်တာဖြစ်ကြောင်းဒီနေ့တင်သွင်းတဲ့ဥပဒေမူကြမ်းမှာဖော်ပြထားပါတယ်။ဒီဥပဒေမူကြမ်းကိုတင်သွင်းရတာဟာ2008ဖွဲ့စည်းပုံမှာကာလုံကဖွဲ့စည်းထားတာသာရှိပြီးလုပ်ငန်းတာဝန်တွေတီးခြားပြဋ္ဌာန်းထားတာမျိုးမရှိတဲ့အတွက်အခုလိုတင်သွင်းရတာလို့ဥပဒေချမ်းကိုဥဆောင်တင်သွင်းသူကျန်းခိုင်ရေးပါတီလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်ကပြောပါတယ်
။ခုလက်ရှိအနေအထားမှာကာလုံကဖွဲ့စည်းဖို့ပဲဖွဲ့စည်းထားပြီးလုပ်ငန်းတောင်းဝန်မရှိဘူး။လုပ်ငန်းတောင်းဝန်မရှိတော့အခုလိုကျွန်တော်လက်ရှိပကတိဖြစ်ပေါ်နေတဲ့နိုင်ငံတော်ရဲ့အခြေအနေပေါ့။ကျွန်တော်တို့ဒီနိုင်ငံတော်ရဲ့အခြေအနေစသရာတရားဥပဒေစိုးမိုးရေးနော်ဒီရင်းချင်းချင်းကိစ္စတွေမှာကာလုံရဲ့အခန်းကဏ္ဍကတော့ရေးကြည့်ရကြ။အဲ့ဒါကဖွဲ့စည်းထားတော့ကာလုံရဲ့လှုပ်ဆောင်ချက်ကကျွန်တော်တို့ဘာမှမတွေ့ရဘူး။ဒီလိုဆောင်ရွက်မယ်ဆိုလို့ရှိရင်ပေါ့။ဒီနေ့တံမင်းကြီးနဲ့ဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်ရဲ့အခြေအနေဒီဖက်ပုံကောင်းမှုမယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်ကျွန်တော်တို့ကဒီလိုဖွဲ့စည်းတာထက်ထက်ကိုသူ့ကိုတောင်းဝန်တက်မှတ်ပေးလိုက်ရင်ပို့တော့နိုင်ငံတော်အတွက်ပို့တော့ဆောင်ရွက်နိုင်မယ်ဆိုလို့ရည်ရွယ်ချက်နဲ့ကျွန်တော်တို့တင်လာခဲ့
။ပြင်ဆင်ချက်ဥပဒေချမ်းမှာကာလုံရဲ့တာဝန်တွေအနေနဲ့ဥပဒေပြုရေးနဲ့အုပ်ချုပ်ရေးကဏ္ဍအချင်းချင်းအပြန်အလှန်ထိန်းចောင်းမှုယိုယွင်းလာတဲ့အခါလွှတ်တော်ကိုဖြတ်သိမ်းဖို့တင့်မတင့်နိုင်ငံတော်သမ္မတကိုကာလုံအနေနဲ့အကြံပေးဖို့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်ကိုယ်စားလှယ်အရေးအတွက်သုံးပုံတစ်ပုံနဲ့အထက်အကြောင်းအမျိုးမျိုးကြောင့်လစ်လက်သွားပါကလွှတ်တော်ကိုဖြတ်သိမ်းမှုတင့်မတင့်နိုင်ငံတော်သမ္မတကိုအကြံပေးဖို့နိုင်ငံတော်ကာကွယ်ရေးလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆိုင်ရာကိစ္စတွေမှာနိုင်ငံတော်သမ္မတကိုအကြံဉာဏ်ပေးဖို့ကောင်စီအစည်းအဝေးကိုတာမန်အားဖြင့်နှစ်လတစ်ကြိမ်ကျင်းပဖို့နဲ့လိုအပ်ပါကအထူးအစည်းအဝေးခေါ်ယူဖို့ဒါအပြင်အနည်းဆုံးကောင်စီဝင်5ဦးကတောင်းဆိုရင်အစည်းအဝေးခေါ်ယူဖို့နဲ့ကောင်စီအစည်းအဝေးဆုံးဖြတ်ချက်တွေချရမှာကောင်စီဝင်အားလုံးရဲ့ဆန္ဒသဘောထားကိုအလေးထားပြီးနိုင်ငံတော်သမ္မတကအဆုံးဖြတ်ပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။လက်ရှိအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာနိုင်ငံတော်သမ္မတဒုတိယသမ္မတ2ဦးပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဥက္ကဋ္ဌတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးနိုင်ငံသားရေးဝန်ကြီးပြည်ထောင်ရေးဝန်ကြီး၊နယ်စပ်ရေးဝန်ကြီးစုစုပေါင်း12ဦးလို့ပါရှိတာပါ။ကောင်စီထဲမှာတပ်မတော်ရဲ့အုပ်ချုပ်မှုအောက်မှာအနည်းဆုံး5ဦးပါဝင်နေတာဖြစ်လို့အနည်းဆုံးကောင်စီဝင်5ဦးကတောင်းဆိုရင်အစည်းအဝေးခေါ်ရမယ်ဆိုတဲ့အချက်ဟာတပ်မတော်ရဲ့လုံပိုင်ခွင့်အာဏာတွေပို့ပြီးခိုင်မာအားကောင်းအောင်ထပ်မံဖြည့်တဲ့ဆောင်ရွက်ချက်တွေဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကဝေဖန်ထောက်ပြတာတွေလည်းရှိပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးရှေ့ဆက်ရမယ့်အနေအထားကစိုးရင်စရာဖြစ်လာတယ်လို့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်မိုင်းရဲမျိုးနယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းတီဟာကျော်ကပြောပါတယ်
။ဖွဲ့စည်းပုံချင်ရုံတွေပြင်ဆင်လို့တဲ့ဒီလိုမျိုးပက်နှစ်ပက်အနေထားကဖွဲ့စည်းပုံပြင်ဆင်လို့တဲ့ဆန္ဒတာတူညီတာဒါနဲ့တွားမဲ့လမ်းကြောင်းဥဒီယာလာရတွေကကျတော့ဆန့်ကျင်ဘက်ဖြစ်နေတဲ့အတွက်ကြောင့်မို့လို့မှာတော်တော်လေးစိုးရင်စရာအနေထားလေးဖြစ်ပြီးတော့ရှေ့ဆက်ဆွေးနွေးညှိနှိုင်းမဲ့အနေအထားတွေကပို့ပြီးတော့ပို့ပြီးတော့ဝေးကွာသွားစေနိုင်မဲ့အနေအထားမျိုးဖြစ်မှာကိုပဲစိုးရင်ပါတယ်ကျွန်တော်အနေနဲ့ကတော့ဒါဒီပေါ်မှာအထုံးတိုက်ရင်တော့ရှေ့ဆက်အနာကအတွက်တော်တော်လေးရင်လေးပြီးတော့စိတ်တက်ကြစရာအနေနဲ့ပဲပြောလိုပါတယ်ဆရာ
ဦးဆိုင်တန်းနိုင်ကတော့အမျိုးသားဒီမိုကရေစီအင်အားစုတွေနဲ့ဝေးသွားအောင်ဆောင်ရွက်နေတာမဟုတ်ဘဲနိုင်ငံသူနိုင်ငံသားတွေအတွက်အကျိုးရှိမယ်ထင်တာကြောင့်တင်သွင်းတာဖြစ်တယ်လို့အခုလိုတုံ့ပြန်ပါတယ
်။ကလုံးကအကြံပေးဖို့ကြ။အဆုံးပြတ်ကသမရမုံပဲရှိတယ်။နောက်ဆုံးအချက်မှလည်းဟုတ်လားအဆုံးပြတ်ကိုသမရကပေးရမယ်ဆိုတော့ချက်ပါ။ကောင်းတဲ့အကြံဉာဏ်နဲ့တင့်တော်တဲ့အကြံဉာဏ်ပေးသူလက်ခံရမယ်။အဲ့ဒါပဲ။အဲ့ဒီရောက်ဆောင်ရွက်တဲ့ခါမှာကိုယ်အနေနဲ့အဲ့စက်က၅ဦးကအကြံဉာဏ်ပေးလို့ဟုတ်လား။အခုလက်ရှိတက်မလို့ရက်တီမှုကလည်းသူကနိုင်ငံတော်ကြီးပြက်စီကပြက်စီတောင်းတဲ့သူလုပ်နေတာမှမဟုတ်ပဲ။အဲ့ဒီမှာသူကောင်းတဲ့အကြံဉာဏ်ပေးကျွန်တော်ဝိုင်းကူပေါင်းလို့အဲ့စက်ကူပေါကောင်းစီဝင်တွေကဝိုင်းမအဲ့ဒီဆောင်ရွက်မယ်တိကျအောင်အဲ့လိုပဲကျွန်တော်နားလဲတယ်ဗျာ။ကောင်းတဲ့အလုပ်ကိုလုပ်တာကြောင့်နောက်အကြံပေးတာတက်တက်ဖြစ်တဲ့ကြောင့်အဆုံးဖြတ်ကလည်းသမရမှာဒါရှိတဲ့ကြောင့်ကျွန်တော်ဒီနိုင်ငံဒါဒီကိစ္စဒီနိုင်ငံတော်နိုင်ငံဒါအကျိုးရှိလို့မြင်တဲ့တောင်ကျွန်တော်တင်လိုက်တာဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတွန်တင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်လွင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်နဲ့ဒီမိုကရေစီအင်အားစုတွေရဲ့အကွဲအပြဲကပိုဆိုးလာရင်တိုင်းပြည်ကိုထိခိုက်နိုင်တာကြောင့်နှစ်ဖက်ကောင်းဆောင်တွေတေချာညှိနှိုင်းဆောင်ရွက်ကြဖို့လိုနေပြီလို့သူ့အမြင်ကိုခုလိုပြောပါရယ်
။အခြေခံဥပဒေကိစ္စကိုလည်းအနေနဲ့ကြံလိုက်ကော ဒီမှာထပ်ပြီးတော့ထိတတ်ကြီးတွေ့တော့တာပဲ။ဟောလည်းပြောတော့ရှေ့ကတော့ဒီလိုသွားနေတော့တိတ်မကောင်းဘောလေ။ဒါတော့အလုံးလည်းမြင်လာတဲ့ကိစ္စပါပဲနော်။ဟိုခေါင်းဆောင်တွေပေါ်တော့ကုလူဘက်ကလည်းဒေါ်ဆန်းစုကြည်ဝင်းမြင့်တို့ဟလာစားတဲ့ပါတီထိပ်ပိုင်းခေါင်းဆောင်တွေဝဲမှာလည်းတက်မလို့ခေါင်းဆောင်တွေပေါ်တော့ဘုံကျူမင်းအောင်လိုင်းတို့ကစားကြည့်ပြီ။အဲ့ဒါတွေကတော့အကုန်လုံးအသေးချာညှိနိုင်တဲ့တမ်းမီကောင်းမှုအတွက်သွားဖို့နော်အဲ့လိုညှိနိုင်ရောနိုင်ရတော့ကောင်းမယ်။သူတွေကလည်းစိုးရိမ်မှုတွေပေါ်တော့ပူပန်မှုတွေကညှားလာပြီးတော့တမ်းမီကမတည်မငြိမ်ဖြစ်မှာပဲ။အဲ့ဒါတော့ခေါင်းဆောင်လုပ်တဲ့လူတွေအသေးချာစဉ်းစားတဲ့အမျိုးမြင်ကြီးကြီးနဲ့ပြင်းပြင်းအမျိုးမြင်ကြီးကြီးနဲ့စဉ်းစားတဲ့လူတွေကဥကမြင်ပါပဲ
။ဒီနေ့မှာပဲတက်မတော်သားလွတ်တော်ကိုစလေဘုံမှုချုပ်အောင်ဆန်းချစ်ကလည်းတမ်းတော်သားလွတ်တော်ကိုယ်စားလှယ်144ဦးလက်မှတ်နဲ့ဥပဒေမူကြမ်းတစ်ခုကိုတင်ခဲ့ပါတယ်။တမ်းတော်သားစုဖွဲ့ကပြင်ဆင်မှုတင်သွင်းတဲ့ဥပဒေကြမ်းမှာပါဝင်တဲ့ပုံမှန်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းကအုပ်ချုပ်ရေးကဏ္ဍမှာတိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်ခန့်အပ်တာဝန်ပေးရမှာသမ္မတရဲ့လုပ်ပိုင်ခွင့်ကိုလျှော့ချပြီးသမ္မတကိုတင်ပြဖို့မလိုပဲခန့်အပ်ခွင့်ရဖို့ပြင်ဆင်ထားတဲ့ပုံမှန်တွေအများဆုံးပါဝင်တာကိုတွေ့ရပါတယ်။တမ်းတော်အနေနဲ့ဒီဥပဒေကြမ်းကိုတင်သွင်းရတဲ့ရည်ရွယ်ချက်ကတိုင်းပြည်ရဲ့ဒီမိုကရေစီစနစ်တည်ငြိမ်စေဖို့ဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်တရားမျှတတဲ့တိုင်းရင်းသားတွေလူလားချက်ကိုအလေးဂရုပြုဖော်ဆောင်ပေးဖို့ဖြစ်တယ်လို့ဥပဒေမူကြမ်းမှာဖော်ပြထားပါတယ်။လက်ရှိမှာဆိုရင်ကြမ်းခိုင်ရေးပါတီကဥဆောင်ပြီးတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်တဲ့ဥပဒေကြမ်း3ခုရှိပြီးနှစ်ခုကတော့အနာရပါတီ NND အများဆုံးပါတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအောက်မှာဆွေးနွေးဖို့လွှတ်တော်ကဆုံးဖြတ်ထားပြီးဒီနေ့တင်တဲ့ဥပဒေကြမ်းကိုတော့လာမယ့်14ချိန်မြောက်စီဝေးမှာဆွေးနွေးသွားဖို့ရှိနေပါတယ်။တမ်းမတော်အနေနဲ့ကတော့ဒီနေ့တင်တဲ့ဖွဲ့စည်းပုံပြင်ဆင်တဲ့ဥပဒေကြမ်းအပါအဝင်ဆိုရင်နှစ်ခုရှိပြီးပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကပြောင်စုဝင်ကြီးနဲ့တိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေရဲ့အရေးချင်းသတ်မှတ်ချက်မှာ59စာလုံးလိုပုံမှန်မျိုးထပ်မံဖြည့်ဆွတ်ဖို့တင်သွင်းထားတာရှိပါတယ်။ဒီဥပဒေကြမ်းနှစ်ခုလုံးကိုလည်းလာမယ့်14ချိန်မြောက်လွှတ်တော်အစည်းအဝေးမှာဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်ရှင်။ကျမတက်စုအောင်ပါ